အာဖဂန်နိုင်ငံမြောက်ပိုင်းကစစ်ကန်တခုကိုတာလီဘန်တွေအယုံတက်ချိန်မတန်ခင်စီးနင်းတက်ခိုက်မှုတွင်လူမျိုးတပ်ဖွဲ့ဝင်40လောက်သေဆုံးသွားပါတယ်။အစိုးရတပ်ဖွဲ့ဝင်အများပြားထိရိုက်သေဆုံးမှုတွေကြုံနေရတဲ့တက်ခိုက်မှုတွေကနောက်ဆုံးကြုံရတဲ့ဘဂလန်ပြည်နယ်ကတက်ခိုက်မှုမှာတော့အာဖဂန်စစ်သား32ယောက်နဲ့ရဲတပ်ဖွဲ့ဝင်9ဦးသေဆုံးခဲ့တာဖြစ်တဲ့အကြောင်းဒေသခံလူမျိုးရဲ့ရှေ့တူးက VOA ကိုတီးပြပြောဆိုခဲ့တာပါ။တာလီဘန်ပြောခွင့်ရကတော့ဒေသရင်းကစစ်ကန်တခုကိုသိမ်းပိုက်နိုင်ပြီးအာဖဂန်လူမျိုးတပ်ဖွဲ့ဝင်80လောက်ထိတပ်ဖြတ်ခဲ့ကြောင်းပြောဆိုပါတယ်။ဒါပေမဲ့လည်းတပ်ဖွဲ့တွေကထိခိုက်ကြဆုံးမှုတွေနဲ့ပတ်သက်ပြီးတဘုံရဲ့ကြီးညာချက်တွေဟာတခါတည်းမှာခြေကားပြောဆိုတာလည်းရှိရပါတယ်။ရဲတော်ကြားတပ်ဖွဲ့တွေပြင်းထန်ဖြစ်ခဲ့ပြီးတဲ့နောက်မြပိုင်းဖရက်ပြည်နယ်ကစစ်ကန်ကူတာလီဘန်စစ်သွေးကြွတွေတင်ပိုက်ခဲ့ပြီးတရက်ကျော်အကြာဒီနေ့နောက်ထပ်တက်ခတ်မှုနဲ့ကြုံရတာလည်းဖြစ်ပါတယ်။စစ်ကူနဲ့လေကြောင်းကုမ္ပဏီမရခဲ့တယ်လို့လက်နက်ခဲယမ်းနဲ့ထောက်ပံ့ရေးပစ္စည်းတွေပြက်လိုက်ရတာကဖရက်ပြည်နယ်ကစစ်ကန်လက်လွတ်ဆုံးရှုံးရတာဖြစ်ကြောင်းလည်းအာဖဂန်စစ်တပ်တာဝန်ရှိသူတွေကပြောဆိုထားကြတာပါ။စစ်ကန်မှာတာဝန်ကျနေတဲ့စစ်သား80နဲ့40ဟာတာလီဘန်တွေထံလက်နက်ချသွားခဲ့ကြောင်းလည်းဒေသခံစစ်တပ်နဲ့အစိုးရတာဝန်ရှိသူတွေကဒီကိုတည်ပြုပါတယ်ကျန်တပ်ဖွဲ့ဝင်ကတော့နှစ်ရက်ကြာအပြင်းထန်တပ်ဖွဲ့အတွင်းအသက်ခံရတာဒါမှမဟုတ်ရင်လည်းအနည်းနာကတောတောင်နေတဲ့ထွက်ပြေးလွတ်မြောက်ခဲ့ကြောင်းလည်းပြောဆိုခဲ့တာပါဒီချိန်ထဲမှာပဲအာဖဂန်ရှေ့တောင်ပိုင်းကဂါဇနီမြို့မှာတော့တာလီဘန်တွေနဲ့ရဲတော်ကြအသေးချေတပ်ဖွဲ့တွေဖြစ်ခဲ့ပြီးတဲ့နောက်အမေရိကန်လေကြောင်းထိုးစစ်နဲ့စစ်ပဆယ်ရာအကြံပေးတွေရဲ့အကူအညီနဲ့မဟာဗျူဟာကျတဲ့မြို့ကိုအာဖဂန်တပ်ဖွဲ့တွေပြန်လည်ထိန်းချုပ်နိုင်ခဲ့ပါတယ်